ကျန်တော့ဝင်းမြမမန္တလေးတိုင်းမှာကိုဗစ်ကူးစက်မှုတိုးလာချိန်မှာကာကွယ်ရေးတွေကိုဖိဖိစီစီလှုပ်ဆောင်နေပါပြီ။အခုအချိန်အထိစုစုပေါင်းပိုးတွေ့သူ 9,000 ကျော်၊သေဆုံးသူ 80 ကျော်၊ဆေးရုံဆင်းသူ 4,000 ကျော်နဲ့ကုသခံရသူ 2,500 ကျော်လာချိန်မှာအိမ်မာနေရေး Homestay ပညာပေးအပြင်တန်ခတ်တာပါတင်းကျပ်လိုက်ပါပြီ။မန္တလေးတိုင်းဒေသကြီးကျန်းမာရေးပါတွဲကင်ထားတဲ့စေတက္ကသိုလ်ဆရာဟောင်းဝင်းကြီးချုပ်ဒေါက်တာစောမြင့်မောင်ကိုမေးရမှာပိုးစစ်တာကရန်တင်းခွဲထားတာနဲ့ကုသတာအတွက်လည်းပြင်ထားပြီးအားလုံးရဲ့လိုက်နာမှုနဲ့အတူထိန်းချုပ်နိုင်မှာပါလို့ဆိုကအခုလိုအစရှင်းပြပါတယ
်။ချုံပြီးပြောရရင်တော့ဆရာကြီးစီးရဲထုံးမှုပိုးစုတာပေါ့နော်။စီးရဲတုံပြောတဲ့ဟာကကျွန်တော်မြစ်တန်ရခန့်ကျက်ဖြစ်ဖြစ်နေလိုက်တဲ့ခါကျတော့ကျွန်တော်တို့လူစုလူဝေးလည်းတွေ့နေရတာပဲလေ။တချို့လည်းစီကန်လိုက်နာမှုနဲ့လည်းအားနေတယ်ဈေးတွေမှာလည်းဈေးဝယ်ဈေးတွေရောဈေးရောင်းတဲ့တွေရောစီကန်လိုက်နာမှုနဲ့လည်းတွေ့နေဖို့တင်ပြဖို့လိုမယ်ပေါ့တင်ပြဖို့ဆိုတာပြပစီစီရုပ်ဖို့ပေါ့နော်လူတွေကိုပညာပေးတာပြန်အပြင်အကယ်၍စီကံမလိုက်နိုင်ရင်ကံပြန်တက်ဖို့ဆိုပြီးတော့ပြည့်ချက်ချပြီးဒီဟာကိုလုပ်တာပေါ့တော့ဖြစ်ပွားမှုတော့ကိုကြည့်လိုက်တော့မန်လေးခရိုင်ခုနှစ်မြို့နယ်ပေါ့မန်လေးမြို့ပါပဲဗျာနော်ယောဂဖြစ်ပွားမှုတော့ကအများဆုံးပေါ့လူတွေထူထပ်မှုများတယ်ဒါ migrant workers တွေရှိသေးတယ်အဲ့တော့မန်လေးခရိုင်အတွက်မှာပြည့်ထုံမြစ်တရခန့်ချက်ကိုပြပစီလုပ်မယ်လို့လည်းဆုံးဖြတ်တာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုအနေထားကဒီဘလို့စိုးရင်ရတဲ့အနေထားမျိုးရှိနေလဲဆရာကြီး
အခု recent နဲ့အချိုးကျပြီးတော့မန်လေးခရိုင်အတွက်မှာ 5% per thousand 5 per thousand လောက်ကစပွားမှုလုံးရှိတာပေါ့နော်အပါတောင်းစင်ဆိုတာမများဘူးလို့လည်းပြောလို့ရပါတယ်။အမှန်တကယ်ဒါလည်းများမယ်ဆိုလို့ရှိရင်လည်းများတယ်ပြောလို့ရတာပေါ့။အဲ့ဒီတော့ကဘာလဲဆိုတော့ view site ကိုလုံနေပြီပေါ့။ဆိုတော့ case fatality rate ကတင်းနှုန်းကတော့1 per 1000နဲ့ရှိတာပါ။ဒါပေမဲ့မြို့အတွက်မှာကူးစက်မှုရှိနေတယ်ဆိုတော့ဘာလဲဆိုလို့ရှိရင်တင်းကြီးမှာအနံ့တောက်လို့ဆိုပြီးလာလာပြတဲ့ပြီးတတိယများလာတော့ကျွန်တော်တို့လူလူအတွက်မှာကူးစက်မှုရှိနေတယ်လို့ပြောနိုင်တာပေါ့နော်။ကျွန်တော်တို့ကအဲ့ဒါကိုစိုးရိမ်တာပါ။အဲ့တော့ဒီအတွက်ကြောင့်မို့ဒီရဲ့ထုံးကိုမန်လေးခရိုင်ခုနှစ်မြို့နယ်ကိုဖွဲ့ပြီးဖွဲ့ပြီးရပ်ဖက်လူဖွဲ့ပြီးတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဖွဲ့ပြီးတော့ပါလာလာတာကိုစစ်တမ်းတဲ့အတိုင်းပြောဆိုပြီးတော့ဆောင်လိုက်တာပေါ့။ငားရက်ကနေဆက်စီရပြီးဖြစ်ပြီးတော့ဒီတော့ထွက်တယ်ဆိုလို့လက်မှတ်တွေနဲ့ထွက်ပေါ့။အဲဒီဖွဲ့ရင်တမတ်ပေးတော့ဒီပေးတွေ့ရမယ်။ဆောင်ပြလုပ်ငန်းတွေကိုလည်းအလုံးမဆောင်တာလုပ်ရမယ်လုပ်ငန်းတွေဆိုလို့ဆိုရင်ထောက်ခံချက်တွေနဲ့သွားပေါ့။တန်းနိုင်တယ်များဒီနေ့မှနေပါဆိုပြီးတော့မြစ်တရခံပြီးတော့ပြောရတာပ
ါဟုတ်ကဲ့ဆရာကြီးဒီနေ့မှဆရာတို့ဘက်ကကြိုတင်ပြီးတော့ပြင်ဆင်ထားမှုတွေရော
quality center 15ခုလောက်ရှိတယ်ကျွန်တော်တို့ရှိတယ်နော် facility quarantine ပေါ့ပို့တွေ့တဲ့လူတွေနဲ့တွေ့တဲ့ contact တွေကိုကျွန်တော်တို့4000လောက်ပို့ထားနိုင် center တွေလောက်ထားတာပေါ့ကျောင်းတွေပါတယ်ဟောင်းတက်ကတူတွေပါတယ်အုံကြီးကျောင်းတွေပါတယ်ကျွန်တော်တို့ဒီလူက73ခုလောက်ကိုပြင်ထားတာရှိတယ်လူကအကြီးအတွက်2000 budget ပြင် 3000 လောက်လောက်ထားလိုက်ဒါတွေလည်းကျွန်တော်ထပ်တိုးနေရတာပေါ့လေအလိုလဲဆိုတော့ကိုနေပြည်တော်ဘက်ကလည်းကိုကူးဆက်တို့ကူးဆက်ရောကနေနေနေတို့လာပြီးတော့ဝိုင်းဝန်းပေးနေကြတယ်။ကျွန်တော်တို့ခုအခွင့်အရေးတက်နေလဲဆိုတော့လည်းကျွန်တော်တို့က escape ဒီကိုဆက်နေကိုကျွန်တော်မန်နေရာတွေအကုန်လုံးလုပ်ပေးနေကြတယ်။ဒါကြောင့် announcement center ကိုအနမ်းများတဲ့သူတွေပြောတာလည်းထောင်အစ်စ်တွေကိုအဲ့ဒါလုပ်ပေးပြီးတော့အနမ်းများတဲ့သူတွေထားလာရှိတာပေါ့။အနမ်းမရဘူးဆိုတော့တို့က attention ညောင်းတိတ်နေပြီးတဲ့အတွက်တို့ဒီတိုင်းစောင့်ကြည့်ပြီးတော့ဒီထားလို့ရတာပေါ့နော်။အဲ့တော့ဒါမဲ့တကယ်အေးကြီးရဲ့အေးကြီးစီပါတယ်ကြတော့အနေဆေးရုံကြီးနဲ့ပြုတော်တော်လေးရဲ့ EOI စင်တာမှာဒီ300ကျော်လောက်ဆန်တာကိုအဲ့မှာ item manager နဲ့တူ ICU လို့လောက်ထားတာပေါ့။နောက်ကျွန်တော်က oxygen plan လေးအဲ့ဒီမှာတက်ထားတော့တော့ဒါတော့အကုန်လုံးပြေးပြီးကြပါ။ဒီလိုနှစ်ပတ်လောက်ကျွန်တော်တို့ပြင်မထွက်ရင် case လို့ပြသွားနိုင်တယ်ပေါ့နော်။ quality ကတော့ဘာပြောပြောတော့နှစ်ရက်တော့ရှိသွားပြီပေါ့
။ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိနှစ်ရက်အတွင်းပေါ့ထိရောက်တဲ့အနေအထားဘယ်လိုသုံးသပ်မိလဲဆရာကြီး
ကျွန်တော်တို့အခုကြည့်နေတာပါဟိုကနေနေမိုင်းလို့ပါလို့ဆိုလို့ရှိရင်ဒီကတော့ crowded ဖြစ်တဲ့ area တွေဆိုပါစို့ကျုံလေးလို့ပါလို့ဆိုလို့ရှိရင်လူစုလူဝေးမဖြစ်တော့တာပေါ့ဗျာအခုကျတော့မလို့အဖက်နဲ့လည်းအပြင်တိတ်မထွက်ပါဘူးနော်ကျွန်တော်တို့ကမန်လေးမြို့ကိုကဲတင်နေတာမန်လေးသားတွေပဲဆိုပြီးတော့ပေါ့နော် slogan လေးနဲ့ကြီးကြန်လိုက်နိုင်ကြဘူးတော်တော်များများလူပေါင်းဆောင်ရွက်ကြပါတယ်အရေးကြီးကထုတ်ကြတာကသဘောကထုတ်ကြတဲ့လမ်းညွှန်ချက်တွေနဲ့ဈေးကဆိုင်ရဖို့ပေါ့မတ်စီတက်လာတော့များလာပါပြီ။မန်လေးအားသာချက်တခုကကျွန်တော်တို့မှာ mask ဖန်ကိုမရှိတော့ကုသမှုတော့ရန်ကုန်တော့မှများတာပါ။ကျွန်တော်ထင်ပါတယ်ဆယ်ရက်လောက်နေပြီဆိုလို့ရှိရင်ကျွန်တော်တို့ရဲ့ပြုတွေ့မှုတော့ကျသွားတယ်ဆိုဒီလိုငါအောင်မြင်တယ်လို့ပြောလို့ရတာပေါ့။ကျွန်တော်ဆယ်ရက်တော့တဖြည်းဖြည်းချင်းတက်နေဦးမှာ
။ဟုတ်ကဲ့ဆရာကြီး။ဒီနောက်ထပ်ရောစိုးရင်ရတဲ့အနေထားအားနည်းချက်မျိုးရင်ဆိုင်နေရသေးလားဆရာ
။ပေါ်ပြောရလို့ရှိရင်ကျွန်တော်တို့ကားတွေကမန္တလေးမှာကုန်ကားတွေကိုရှိရတယ်ဗျ။အားနည်းချက်ကဘာလဲလို့ဆိုတော့ကျွန်တော်တို့ရှိပေးတဲ့လက်မှတ်တွေကိုအတုလုပ်လာကြတာပဲဗျ။အခုကားပေါင်းကိုကျွန်တော်တို့ကဘယ်လောက်ရှိပြီလို့ဆိုရင်ပြင်စီပေါင်း9000ရှိပြီကြာအဲ့ဒီကနေတွေ့တာကိုပိုးတွေ့မှုမှာ3500ဦးရှိ အနည်းတစ်နှစ်ကာအခြေအတွက်ကိုကျွန်တော်တို့ထောင်ချီလို့ရတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမန္တလေးမှာကိုဗစ်ကိုအမြန်ဆုံးထိန်းချုပ်နိုင်ပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝေမင်ပါ